မေရိကန်အစိုးရရဲ့ထိတ်တန့်လျှို့ဝှက်ချက်တွေကိုသူ့ရဲ့ website ပေါ်မှာလူသိရှင်ကြားဖော်ပြခဲ့တဲ့ WikiLeaks website ကိုတည်ထောင်သူ Julian Assange ကို British နိုင်ငံလန်ဒန်မြို့တရားရုံးတစ်ခုကနေအာမခံပေးဖို့ညှဉ်းဆန်လိုက်ပါတယ်။လိမ်မိုင်းဆိုင်ရာကျူးလွန်မှုဆွဲချက်နဲ့ Sweden နိုင်ငံကအလုံးရှိနေတဲ့ Mr. Assange ဟာရာဇဝတ်သားလဲလှယ်ရေးအစီအစဉ်နဲ့ Britain က Sweden ကိုလွှဲမပေးရတဲ့အတွက်ကြိုးပမ်းနေချိန်မှာပဲအခုလိုအာမခံအငင်းခံရတာဖြစ်ပါတယ်။သူ့ကိုစုံစမ်းစစ်ဆေးခြင်းတဲ့ကိစ္စဟာAmerican တန်တမန်တွေနိုင်ငံခြားရေးရုံးကိုတင်ပြတဲ့သတင်းပေးပို့ချက်တွေကို WikiLeaks Online စာမျက်နှာတွေပေါ်မှာထုတ်ပြန်ခဲ့မှုနဲ့မဆိုင်ဘူးလို့ Sweden ကတရားလိုရှေ့နေကပြောပါတယ်။တကယ်လို့ Mr. Assange ကို Britain ကနေ Sweden ကိုပို့ပေးရင် Sweden နိုင်ငံကထပ်ပြီးတော့ American လက်ကိုလွှဲပြောင်းပေးဖို့ရည်ရွယ်ချက်မရှိဘူးလို့လည်းတရားလိုရှေ့နေကပြောပါတယ်။ August လတုန်းကအမျိုးသမီးနှစ်ယောက်နဲ့ဖြစ်ခဲ့တဲ့ကိစ္စကြောင့် Assange ကိုအလိုရှိနေတာပါ။သူ့ရဲ့ရှေ့နေကတော့နှစ်ဖက်သဘောတူပေမဲ့အကာအကွယ်မဲ့လိန်ဆက်ဆံမှုအပေါ်မှာအငင်းပွားစရာဖြစ်နေတာဖြစ်ပြီးတော့ဆွဲချက်တွေဟာနိုင်ငံရေးအရာဆွဆွဲမှုတွေသာဖြစ်တယ်လို့ပြောပါတယ်။အမေရိကန်အစိုးရရဲ့အထူးလျှို့ဝှက်ချက်အများအပြားကိုဆက်ပြီးတော့လူသိရှင်ကြားထုတ်ပြန်သွားမယ်လို့ WikiLeaks က Twitter ပေါ်ကနေပြီးတော့အင်္ဂါနေ့မှအသိပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲသူတို့ website ဆက်ပြီးတော့လဲပတ်နိုင်မှုအတွက်လည်းအလှူကောက်ခံနေပါတယ်။